Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် February 5ရက်တနင်္လာနေ့ညပိုင်း 9:20 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ19.25 30နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါတ
ော်ရရှင်များချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါပြင်သစ်နိုင်ငံပါရီမြို့တော်မှာလူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခတ်မှုရဲ့နောက်ဆုံးလက်ကျန်အဓိကတန်တရားရှိသူကိုဒီကနေ့ပထမဆုံးအချိန်အဖြစ်ရုံးထုတ်ပါတယ်ရိုဟင်ဂျာပြည်ထနာကဒေတာရင်းလုံခြုံရေးကိုပါထိပါလာနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကသတိပေးလိုက်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
ဘင်္ဂလားဒေ့ရှ်အစိုးရဖက်ကရိုဟင်ဂျာဒုက္ခသည်အရေးငြိမ်းချမ်းစွာရေရှည်ဖြည့်ရှင်ဖို့မြန်မာနယ်ရောနိုင်ငံတကာနယ်ပါသံတမန်နီလန့်တွေနဲ့ဖြည့်ရှင်ပေးဖို့ကြိုးစားနေတယ်ဆိုတဲ့သတင်းမှကြားမှာကတော့
ဒီဂျာတကမနေရမယ်ဆိုပြီးတော့ပြောထားတာရှိတယ်လေအဲ့ဒီဂျာတကမကျွန်တော်မှမျိုးကျွန်တော်မူလနဲ့အကောပဲလို့ရှိနေဒါပေမဲ့ကျွန်တော်တို့ရိုဟင်ဂျာတွေကအဲ့ဒီစက
မ်းဘင်္ဂလားဒေ့ရှ်ကုဒုပလောင်ဒုက္ခသည်စခန်းမှာခလုံးနေတဲ့ဦးမမောင်ပြောသွားတာပါပြေဆုံးကတော့မကြခင်ကြားမှာပါကြာပြင်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာဒီကနေ့မနက်ပိုင်းကအစိုးရတပ်မတော်နဲ့ပလောင်လက်နက်ကိုင်အဖွဲ့ကြားမှာ၃နိုင်လောက်ကြောင်တိုက်ပွဲဖြစ်ပွားခဲ့တဲ့တွင်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုကူညီပေးနေတဲ့မေရိုစခန်းကိုထိုင်ဝမ်ဘက်ကဆက်ပြီးထောက်ပံ့ပေးနေတဲ့အကြောင်းနဲ့စကိုင်းပြက်ရွှေ့ကြောတလျှောက်အင်အားပြင်းငရင်လုံနိုင်တဲ့အတွက်တတိပြုဖို့လိုအပ်ကြောင်းတတိပိချက်ထုတ်ပြန်တာကိုလည်းကြားမှာပါဒုတိယပိုင်းနိုင်ဝယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ငီထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်လူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့2015ခုနှစ်ကပြင်သစ်နိုင်ငံပါရီမြို့တော်မှာတိုက်ခတ်ခံရမှုတွေကနောက်ဆုံးကြံခဲ့သူအဖြစ်အဓိကတန်တရားရှိထားသူတို့ကိုပထမဆုံးအကြိမ်အဖြစ်ဒီကနေ့ရုံးတင်စစ်ဆေးပါတယ်ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာလုပ်တဲ့ဒီခုံရုံးကိုတန်တရာရှိထားတဲ့အသက်28နှစ်အရွယ်အဖြူရောင်ဆွေတာဝတ်ထားတဲ့မုတ်ဆိတ်မွေးပတိုင်းမွေးတွေနဲ့ဆာလာအဗ်ဒဲဆလန်ကိုအမဲရံဝက်လုံခြုံရေးတပ်သားတွေကဝိုင်းရံပြီးလက်ထိတ်မခတ်ပဲခေါ်ဆောင်လာခဲ့တာပါတရားသူကြီးကသူ့ကိုနာမည်ပြောဖို့ခေါ်တာမှာတော့မတ်တက်ထပ်ရက်ပေးဖို့ညှင်းဆိုခဲ့ပါတယ်သူနဲ့တူဆွဆွဲခံထားရတဲ့အသက်24နှစ်အရွယ်တူနီရှားနွယ်ဘွားဆိုဖီယန်အာရာရီလဲခုံရုံးမှာရှိနေခဲ့တယ်လို့တရားခွင်ကိုရောက်နေတဲ့သတင်းတောက်တွေကပြောပါတယ်။လေးရကြာလုံးမဲ့ဒီတရားစီရင်ရေးတဲ့မှာလူ130တေဆုံးခဲ့ရတဲ့2015ခုနှစ်နိုဝင်ဘာလတုန်းကပဲရစ်တိုက်ခိုက်မှုအကြောင်းဓာတ်ရိုက်စစ်ဆေးမှာမဟုတ်ဘဲ2016ခုနှစ်သူထွက်ပြေးစဉ်ရဲနယ်ပစ်ခတ်မှုဖြစ်ခဲ့တဲ့အမှုကိုအဓိကထားစစ်ဆေးမှာဖြစ်ပါတယ်။ဒီ2016ခုနှစ်မတ်လတုန်းကဘရက်ဆဲလေရင်ကွင်းနဲ့မြောက်ယထာတိုက်ခိုက်မှုတွေအတွင်းကဖြစ်စဉ်တွေနဲ့တိုက်ဆိုင်ပြီးပါရီတိုက်ခိုက်မှုမှာပတ်သက်နိုင်တဲ့နောက်ထပ်ဂွင်းဆက်တွေကိုဖော်ထုတ်နိုင်ဖို့မျှော်လင့်ချက်တွေတော့ရှိနေပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံပျုံချန်းအိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားအစိုးရထိပ်သီးတာဝန်ရှိသူတူတက်ရောက်မယ်လို့ဒီနေ့ကြေညာလိုက်တာကြောင့်အိုလံပစ်ပွဲတော်မှာတန်တမာရေးတိုးတက်မှုတစ်ခုရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။လာမယ့်တောက်ချာနေ့အိုလံပစ်ပွဲတော်ဖွင့်ပွဲမှာမြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကိုအမြဲတမ်းပြည်သူ့လွှတ်တော်ဥက္ကဋ္ဌကင်မြောင်နမ်ဦးဆောင်တက်ရောက်မယ်လို့တောင်ကိုရီးယားပြည်လဲပေါင်းစည်းဝန်ကြီးဌာနကအတည်ပြုထုတ်ပြောလိုက်ပါတယ်။အခုလိုမြောက်ကိုရီးယားဆင်မြင့်ကိုယ်စားလှယ်ဖွဲ့တက်ရောက်မယ့်အချက်ကပျုံချန်းဆောင်းရွာတီအိုလံပစ်ပွဲတော်ကိုငြိမ်းချမ်းချမ်းနဲ့အောင်မြင်စွာကျင်းပနိုင်ရေးကိုရီးယားနှစ်နိုင်ငံဆက်ဆံရေးပြည်လဲထူထောင်ရေးနဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးတို့အတွက်အရေးကြီးတဲ့အခွင့်အလမ်းတစ်ခုဖြစ်တောင်ကိုရီးယားဆွေးနွေးကမျှော်လင့်ထားကြောင်းတောင်ကိုရီးယားရဲ့ပြည်လဲပေါင်းစည်းဝန်ကြီးဌာနပြောခွင့်ရဘေထိန်ဟွန်းကပြောဆိုထားပါတယ်။အိုလံပစ်ပွဲတော်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတက်ရောက်ကြမှာမို့တီးသန့်တန်တမာရေးဆောင်ရွက်နိုင်မယ့်အခွင့်အလမ်းတွေအများကြီးရှိနေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်နိုင်ငံတကာတက္ကသိုလ်ပိတ်ဆို့မှုအတွက်ထောက်ခံမှုညှော့လာရင်လည်းကမ္ဘာချင်းချောက်မှုကြီးဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံရဲ့ပုံရိပ်ပြန်ကောင်းလာရေးရည်ရွယ်ချက်နဲ့မြောက်ကိုရီးယားအနေနဲ့အခုလိုအိုလံပစ်ပွဲတော်မှာပူးပေါင်းတာလို့အမေရိကန်ဘက်ကတော့ရှုမြင်ထားပါတယ်ခင်ဗျာ။
အမေရိကန်နဲ့ရုရှားနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်စုဆောင်းထားရှိမှုလျှော့ချပေးရတဲ့အတွက်နောက်ဆုံးသတ်မှတ်ရက်ကိုရင်ဆိုင်နေရပါပြီ START လို့အတိုကောက်ခေါ်တဲ့အမေရိကန်ရုရှားနှစ်နိုင်ငံမဟာဗျူဟာလက်နက်လျှော့ချရေးစာချုပ်တဲ့အရာဒီကနေ့တနင်္လာနေ့မှာနောက်ဆုံးသတ်မှတ်ရက်ကိုရောက်တာမို့ရုရှားအနေနဲ့ဂရီတီပီလှုပ်ဆောင်နိုင်ဖို့အမေရိကန်ဘက်ကယုံကြည်ထားပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကအမေရိကန်အနေနဲ့2018ခုနှစ်ဩဂုတ်လမှာကတည်းကဒီစာချုပ်အဓိကသတ်မှတ်ချက်ပမာဏအထိနျူကလ িয়ার လက်နက်တွေကိုလျှော့ချပေးပြီးဖြစ်တယ်။ အဲ့ဒီအချိန်တုန်းကရုရှားအနေနဲ့လည်းဒီသတ်မှတ်ချက်အထိရှော့ပေးဖို့တိုးတက်တဲ့လှုံ့ဆော်မှုတွေရှိခဲ့တယ်လို့ထုတ်ပြောထားပါတယ်အမေရိကန်နိုင်ငံသားကြီးပြောခွင့်ရဟေတာနယူးယောက်ကရုရှားအနေနဲ့ဒီစာချုပ်သတ်မှတ်ချက်အထိနျူကလ িয়ার လက်နက်တွေရှော့မပေးနိုင်စရာဘလို့အကြောင်းမှမရှိဘူးလို့လည်းပြောဆိုထားပါတယ်တနင်္ဂနွေနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားကြီးဌာနကြီးညာချက်ထဲမှာခုလိုနှစ်နိုင်ငံစလုံးကရှော့ချလိုက်တဲ့နျူကလ িয়ার လက်နက်ကိန်းဂဏန်းအထောက်အထားတွေကိုအရင်ခုနှစ်နှစ်ထဲကတနည်းနဲ့ကြိမ်လှုပ်လာခဲ့တဲ့အတိုင်းနောက်လာတဲ့မှာထုတ်ပြန်သွားဖို့ရှိတယ်လို့လည်းပြောဆိုထားပါတယ်။ဒီ start စာချုပ်တစ်ကိုအမေရိကန်နဲ့ရုရှားနှစ်နိုင်ငံအကြား2010ပြီးနှစ်ဧပြီလ10ရက်နေ့မှာချုပ်ဆိုခဲ့ပြီး2011ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်ရှင်
။တူရကီသမ္မတ Recep Tayyip Erdogan နဲ့ပိုဟမ်မကြီး Francis တို့ Vatican နဲ့တော်မှာဒီနေ့တွေ့ဆုံကြပြီးဂျေရုဆလင်ရေးအချမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့ခန့်မှန်းထားကြပါတယ်။တူရကီသမ္မတအာဒိုဝန်ရဲ့ Vatican ခီးစဉ်က59နှစ်တာအတွင်းတူရကီသမ္မတရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ပိုဟမ်မင်းကြီးကတော့တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကို2014ခုနှစ်ကသွားခဲ့တဲ့ခီးစဉ်အတွင်းသမ္မတအာဒိုဝန်နဲ့တွေ့ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ညနေခင်းခီးစဉ်မစခင်မှာပဲတူရကီသမ္မတအာဒိုဝန်ကပိုယဟန်မင်းကြီးနဲ့တွေ့ဆုံပြီးဆီးရီးယားနိုင်ငံအတွင်းကလူသားချင်းစာနာထောက်ထားမှုအခြေအနေအကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးအစ္စလမ်ဘာသာအပေါ်မုန်းတီးကြောက်ရွံ့မှုဂျေရုဆလင်မြို့ရေးတို့ကိုဆွေးနွေးဖို့ရှိကြောင်းပြောခဲ့ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုဘက်ကသူ့သဘောနဲ့သူဆုံးဖြတ်ခဲ့တယ်လို့သမ္မတအာဒိုဝန်ကထုတ်ပြောထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်တွေကအရှိလေပိုင်းငြိမ်းချမ်းရေးဆောင်ရွက်ချက်တွေကျော်ပါသွားနိုင်တယ်လို့ပြောဆိုမှုတွေပေါ်မှာတူရကီသမ္မတနဲ့ပိုဟမ်မင်းတို့ကစိုးရိမ်မိကြောင်ပြောဆိုထားကြပါတယ်တူရကီသမ္မတအာဒိုဝန်ဆက်ရောက်လာတဲ့တနင်္ဂနွေနေ့နှောင်းပိုင်းကနေသူပြန်မဲ့တနင်္လာနေ့ညနေခင်းအထိအီတလီအာဏာပိုင်တွေက24နာရီဆန္ဒပြမှုတာမြင့်မိထုတ်ထားသလိုရဲတပ်ဖွဲ့ဝင်3,500ကိုလည်းလုံခြုံရေးချထားပါတယ်အီတလီသမ္မတဝန်ကြီးချုပ်တို့နဲ့လည်းသမ္မတအာဒိုဝန်တွေ့ဆုံဖို့ရှိနေပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကနေဒေသတွင်းပြည်ပခန့်တွေဖြစ်ပြန့်နှံ့လာနိုင်ခြေရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့သတိပေးလိုက်ပါတယ်မြန်မာနိုင်ငံအတွင်းကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်း9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်တာတွေကလူမျိုးစုအလိုက်ရှင်းလင်းမှုမျိုးရုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြေရှိတယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာအစ်ရာအက်အယ်ဟူစိန်ကအင်ဒိုနီးရှားနိုင်ငံမှာဒီကနေ့ပြောဆိုတာဖြစ်ပါတယ်။ဒေတာရင်းလုံခြုံရေးအပေါ်တည်ရောက်မှုရှိလာနိုင်ခြင်းရှိတဲ့ပြဿနာကြီးနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီကနေ့လူ့အခွင့်အရေးချိုးဖောက်မှုတွေကနောက်နေ့မှာပဋိပက္ခတွေဖြစ်လာနိုင်တယ်လို့ပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့လူ့အခွင့်အရေးညီလာခံတစ်ခုမှာကုလလူ့အခွင့်အရေးမဟာမင်းကြီးမိန်ကွန်းပြောတာမှာတော့ရိုဟင်ဂျာပြဿနာကနေကိုယ်ွယ်ယုံကြည်မှုကိုအခြေခံတဲ့ကျေပြန်းတဲ့ပဋိပက္ခကြီးဖြစ်လာမယ်ဆိုရင်တော့ဒီကိစ္စကတကယ်ကိုသတိထားရမယ့်ကိစ္စဖြစ်လာနိုင်တယ်လို့လည်းသတိပေးသွားပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်း90ခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လအကြမ်းဖက်မှုတွေနဲ့ဒုက္ခသည်ကပ်ဘေးကြီးပေါ်ပေါက်လာရတာဖြစ်တယ်လို့လည်းကုလလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ဆွစ်ဇာလန်ကလည်း Swiss France ငွေကြေး12တန်းပေးမယ်လို့ဒီကနေ့ Swiss သမ္မတကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့တွေ့ဆုံစင်မှာကတိပြုသွားပါတယ်ရှင်။
စူပါဘောလို့ခေါ်တဲ့အမေရိကန်မှာနာမည်အကြီးဆုံးဘောလုံးပွဲမှာနာမည်သိပ်မကြီးတဲ့ဖီလာဒဲဖီးယားပြည်နယ်အသင်းကမထင်မှတ်ပဲပိုဆွဲသွားပါတယ်။52ချိန်မြောက် NFL လို့တူကခေါ်တဲ့အမေရိကန်မျိုးသားဘောလုံးလိဂ်ဖလားပွဲပိုလူပွဲကိုမနီဆိုတာပြည်နယ်ကမင်နီယာပိုလစ်မြို့မှာမနေ့ကကျင်းပခဲ့ရမှာ New England ပြည်နယ်က Patriots အသင်းကို Philadelphia ပြည်နယ်က Eagles အသင်းက41-33နဲ့အနိုင်ရသွားတာပါ။ Eagles အသင်းအနေနဲ့အရင်က2ချိန်နောက်ဆုံးပွဲစဉ်တွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီပေမဲ့အခုတော့ပထမဆုံးချန်ပီယံအဖြစ်ပိုဆွဲသွားတာဖြစ်ပါတယ်။အခုလိုပိုဆွဲခဲ့တာကြောင့် Philadelphia Eagles အသင်းအနေနဲ့ American မြို့သားဘောလုံး Conference မှာကိုစားပြုပါဝင်ခွင့်ရတဲ့အသင်းတစ်သင်းဖြစ်သွားပါပြီ။ Eagles အသင်းဟာတကယ်တော့1982ခုနှစ်တုန်းက Oakland Raiders အသင်းကိုရှုံးခဲ့တယ်လို့2005ခုနှစ်မှာလည်းအခုနိုင်လိုက်တဲ့ Patriots ကိုရှုံးခဲ့ပါတယ်။ဒီပွဲမှာတော့ Eagles အသင်းရဲ့ Quarterback ကိုအဓိကဦးဆောင်ဘောလုံးပြစ်ပေးတဲ့ Nick Foles ဟာအရင်နာမည်ကြီး Quarterback ဖြစ်တဲ့ Carson Wentz ပြိုင်ပွဲရသည့်ပြီးကနေ14ဘက်မြောက်မှာဒူးဒံရရသွားတာကြောင့်အစားထိုးဝင်ကစားခဲ့ရတာပါ။ပွဲစဉ်တစ်လျှောက် Nick Foles ဟာအဓိကအကောင်းဆုံးကစားခဲ့သူဖြစ်ပြီး Touchdown လို့ခေါ်တဲ့တစ်ဖက်သင်းရဲ့ Kansas City ကိုကျော်တဲ့အထိပန်းဝင်အောင်3ချိန်တိတိမီတာ342မီတာစီစဉ်ပြစ်ပေးခဲ့ပါတယ်။ဒုတိယပိုင်း15မိနစ်မှာ Nick Foles ကိုတိုင်တစ်ဖက်အသင်း Kansas City ကိုကျော်ပြီးဘောလုံးကိုတည်သွားနိုင်တာကြောင့်သူဟာ Super Bowl ဘောလုံးပြိုင်ပွဲသမိုင်းမှာပထမဆုံးပြိုင်ပွဲတစ်ခုထဲမှာတင်ဘောလုံးအဓိကဖြစ်သူရောကိုတိုင် Touchdown ရအောင်တည်သွားနိုင်သူဖြစ်ခဲ့ပါတယ်ခင်ဗျာ
။စင်ဆွေနဲ့ကြန့်ကြိုမှောင်ခိုကုန်းကူးမှုတွေကိုစုံစမ်းဖော်ထုတ်တဲ့ကမ္ဘာထိပ်တန်စုံစမ်းရေးမှူးတဦးတက်ဖြတ်ခံရပါတယ်။နိုင်ရိုဘီကအိမ်မှာ Esmond Bradley Martin လဲဘင်းမှာပြက်ရှာတန်ရနဲ့တည်ဆုံးခဲ့တာပါ။အသက်85နှစ်အရွယ်အမေရိကန်နိုင်ငံသားမစ္စတာမာတင်ကစင်ဆွေမှောင်ခိုကူးသူတွေနဲ့ဈေးကွက်တွေကိုဖော်ထုတ်နိုင်စေရေးပံ့ပိုးဆောင်ရွက်ပေးသူအဖြစ်လူသိများပါတယ်။အမေရိကန်ပြည်ထောင်စုကွန်ဂိုဘီယန်နမ်နိုင်ဂျီးရီးယားအင်ဂိုလာတရုတ်နောက်လက်တလောမြန်မာနိုင်ငံတို့ကစင်ဆွေမှောင်ခိုကူးသူတွေကိုဖော်ထုတ်တာမှာမစ္စတာမာတင်ရဲ့သုတေသနပြုချက်တွေကအထောက်အကူဖြစ်စေခဲ့တယ်လို့တိုင်းရင်းတိရစ္ဆာန်ထိန်သိမ်းရေး Wildlife Direct အဖွဲ့ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာပေါ်လာခါဟွန်ဘူးကပြောပါတယ်1993ခုနှစ်မှာကြန့်ကြိုတရားမဝင်ရောင်းဝယ်မှုတွေကိုတရုတ်အစိုးရကတတ်မြစ်လိုက်တာမှလည်းအက်စမွန်ဘရက်ဒလီမာတင်ရဲ့ကြိုးပမ်းမှုတွေကအရေးပါခဲ့ပါတယ်သူ့ရဲ့သူတေသနဆောင်ရွက်ချက်တွေကြောင့်တရုတ်နိုင်ငံအနေနဲ့သူ့ရဲ့တရားဝင်စင်ဆွဲရောင်းဝယ်မှုကိုအဆုံးသတ်စေတဲ့အထိဥတီသွားစေခဲ့တာဖြစ်ပြီးဒီတတ်မြစ်မိတ်ကတော့ဇန်နဝါရီလ1ရက်နေ့မှာစတင်သက်ဝင်ခဲ့ပါတယ်ရှင်
Samsung လုပ်ငန်းကြီးရဲ့အမွေခံကတိကျွဲတထေးလီဂျေယုံအပေါ်ချမှတ်ထားတဲ့ထောင်ဒဏ်ကိုတောင်ကိုရီးယားယူကန်တရားရုံးကဆိုင်းငံ့လိုက်ပြီးထောင်ကနေဒီနေ့ပဲချက်ချင်းပြန်လွတ်ဖို့အမိန့်ချမှတ်လိုက်ပါတယ်။သမရပက်ကွန်ဟေကိုယာရုခဖယ်ရှားလိုက်တဲ့အထိဖြစ်ခဲ့ရတဲ့ဒီအဂတိလိုက်စားမှုရှုပ်တဘုံနဲ့ဆက်ဆက်ပြီးအသက်49နှစ်အရွယ်လီဂျေယုံကိုပြီးခဲ့တဲ့ဩဂတ်လကဆိုးမြူတော်ခရိုင်တရားရုံးကနေထောင်ဒဏ်5နှစ်ပြည့်တန်ချမှတ်ထားတာပါ။အခုတော့ယူကန်ခွန်ယုံးကနေပြည့်တန်စင်ကြတချို့ကိုပဲဖျက်လိုက်တယ်လို့ပြည့်တန်တွေကိုရှော့ပေါ်လိုက်ပြီးဆိုင်းငံ့ထောင်ဒဏ်2နှစ်ခွဲအဖြစ်အမိန့်ချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ငီထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Bamis News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကရူဝင်ဂျာဒုက္ခသည်အရေးငြိမ်းချမ်းစွာရရှိဖြေရှင်းဖို့မြန်မာနယ်ရောနိုင်ငံတကာနယ်ပါတန်တမန်နီလန်တွေနဲ့ဖြေရှင်းပေးဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကလွှတ်တော်မှာပြောဆိုထားပါတယ်။မြန်မာအစိုးရဘက်ကတော့နိုင်ငံသဘောတူညီချက်နဲ့အညီပြန်လည်လက်ခံရေးအသင့်ပြင်ဆင်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ရူဝင်ဂျာဒုက္ခသည်တွေဘက်ကလည်းသူတို့အတွက်ရရှိခိုင်မာတဲ့ဘဝအာမခံနဲ့စိတ်ချရတဲ့လုံခြုံရေးအစီအမံတွေနဲ့နိုင်ငံသားအခွင့်အရေးတန်းတူညီမျှမှုပေးမှပဲနေရာရင်းကိုပြန်လာရဲကြမယ်လို့ဆိုပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်သွားတဲ့တင်းချီတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးနှစ်နိုင်ငံကြားသဘောတူညီခဲ့ပြီးတော့မြန်မာနိုင်ငံဘက်ကဇန်နဝါရီလ23ရက်နေ့ကနေစလို့ပြန်လည်လက်ခံမှုအသင့်ရှိနေပြီလို့သတင်းထုတ်ပြန်ထားတာပါဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာအရေးကိုငြိမ်းချမ်းစွာရေရှည်ဖြေရှင်းနိုင်မှုမြန်မာနိုင်ငံနဲ့ရောနိုင်ငံတကာနဲ့ပါတန်တမန်နီးလန်းနေနဲ့ဆောင်ရွက်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးအက်ဒမာဟူအလီကလွှတ်တော်မှာမနေ့တနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ်ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတဲ့မွတ်စလင်ဒုက္ခသည်အများစုဘက်ကတော့နေရရင်ကိုပြန်လာဖို့မဖြစ်နိုင်သေးဘူးလို့ပြောကြပါတယ်။အဓိကကတော့သူတို့ရဲ့မူရင်းနေရာတွေမှာနေရာပြန်ပြီးချပေးထားတာမဟုတ်ဘဲယာယီဂျာစခန်းတွေမှာလက်ခံပါနဲ့သူတို့တောင်းဆိုထားတဲ့ဒန်းတူနိုင်ငံသားအခွင့်အရေးပေးဖို့နောက်သူတို့အတွက်ခိုင်မာတဲ့ဘဝအာမခံချက်ရနိုင်ဖို့မြမအစိုးရဘက်ကလုပ်ပေးနိုင်ခြင်းမျှော်လင့်ချက်မရှိတာကြောင့်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းတွေဥမောင်းမောင်းကပြောပါတယ
်။duro me matura fiore dai duro con ira dai solo sin numero bama luria tua qua canna da lolo sin tipo bajamo solo di data kama ne ya me seguro proprio tara chirele e di data kama cenera mon io cenera mulane ago bello sin net dai me cenera ruangaria e di second ma cenera ro lo ma monita mo bajamo solo duro patama le gede tv ro ku se thom jama le duro e di alo gede tv ro ya ni luri doko tiro pen ko tara chire e di gede ro duro ma ma chiu le cenera mulane ago ti ya me mula cenera dengan sat pae abewa ya me အဲ့ဒါကိုကျွန်တော်တို့ဟိုပြေကမှကျွန်တော်တို့ပင်သွားမှာပေါ့
ဒါအပြင်လက်တလောရခိုင်မြောက်ပိုင်းမှာနေထိုင်တဲ့မွတ်စလင်တွေအတွက်လွတ်လပ်စွာခရီးသွားလာခွင့်ပိတ်ပင်ခံရတာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုရှိမရှိစစ်ဆေးမေးမြန်းခံနေရတာအပါအဝင်နေ့စဉ်လူနေမှုပုံမှန်ဘဝတွေအတွက်စားဝတ်နေရေးလုပ်ကိုင်စားသောက်မှုတွေကအခက်အခဲရှိလာနေတဲ့အပြင် NVC လို့ခေါ်တဲ့ကတ်တွေကိုလည်းဖိအားပေးမှတ်ပုံတင်ခိုင်းနေတဲ့အတွက်အခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတချို့မွတ်စလင်တွေတိမ်းချောင်လာနေကြတော့မယ်လို့ဦးမမောင်ကပြောပြပါတယ
်တို့ပြောတာကဒီအဲ့ဒီမှာရှိတဲ့လူတွေတော့ NVC တို့ဘာလို့တို့ဆုတ်ပြင်းမယ်အပင်တော့မဖြစ်ဘူးငါချောင်လည်းမဖြစ်ဘူးတို့ဘာမှလုံးလုံးကနေကောင်းလည်းမဖြစ်ဘူးအဲ့တော့သူငါတန်းဖြစ်နေတယ်လေလူရလူမသိမချမ်းနိုင်တဲ့အမြတ်တရောက်နေ
ဘာလို့ခါလေးဒုက္ခသည်စခန်းမှာနေတဲ့ဥစ်အစ္စလမ်ကလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်နေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကလိုအပ်တဲ့နေထိုင်စားသောက်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနေပေမဲ့လို့ရေရှည်ဒုက္ခသည်စခန်းတွေထဲမှာနေထိုင်ရေးကတော့အခက်အခဲရှိပါတယ်လို့ပြောပါတယ
်တို့ကမမစစ်တမ်းနဲ့နေကြဆောင်ရတဲ့ဖွဲ့ကအခုအထိတို့ကလူထုတောင်နဲ့ရာသီတောင်မှာတာမယ်အရေးသားပြည်သူတွေကိုတို့ကအဲမတရားပင်စီးပြီးတော့ဟိုအကြမ်းဖက်အဖွဲ့အစည်းနဲ့ဆက်နွယ်မှုရှိတဲ့စီးပြီးတော့အမိမျိုးပေါ့ကဲစီ6000တာတို့ရိုက်နေတာတို့နောက်ငွေမြင့်တာတို့နေရာတိုင်းမှာရှိနေတယ်ပေါ့ခင်ဗျာ
ဒါပေမဲ့လို့မိမိတို့ရဲ့နေရာရင်းကိုပြန်ချဖို့မှာတော့တို့အတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်မရှိတဲ့အတွက်မပြန်ရဲကြသေးတာလို့လည်းဥလီစလန်ကပြောပါတယ်လက်တလောမှာတော့ဘင်္ဂလားမြန်မာနှစ်နိုင်ငံနယ်စပ်မှာဖွင့်လှစ်ထားတဲ့ဂျာစကန်တွေဖြစ်တဲ့ငခူရတောင်ပြိုလက်ဝဲလှဖိုးခေါင်းစားတဲ့ယာယီလက်ခံရေးစခန်းတွေကိုတော့ရခိုင်ပြည်နယ်အစိုးရဘက်ကအစင်းသင့်ဖြစ်အောင်စစ်ဆေးဆောင်ရွက်နေပါတယ်ဥပဒေနဲ့အညီနိုင်ငံသားဖြစ်တဲ့ဖြစ်တိုက်သူတွေကိုနိုင်ငံသားပေးနိုင်မှု NVC ကတ်မှတ်ပုံတင်ရေးအရှိန်အဟုန်မြင့်ဆောင်ရွက်နေတယ်ဆိုတာကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ပြောဆိုထားပါတယ်ရှင်
မဆုံမမရှင်ခုတော့ရှမ်းမြောက်ကတိုက်ပွဲသတင်းတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာဒီကနေ့မနက်ပိုင်းကအစိုးရတပ်မတော်နဲ့ပလောင်လက်နက်ကိုင်အဖွဲ့ချမ3နာရီလောက်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးအစိုးရတပ်ဖက်ကလေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့ပလောင်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။တချိန်တည်းမှာတော့မွန်းနဲ့လာဟုလက်နက်ကိုင်အဖွဲ့တွေကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ် NCA ကိုဒီလ23ရက်နေ့မှာရေးထုတ်မယ်လို့သတင်းထွက်ပေါ်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကထိုးစစ်တွေရပ်ဆိုင်းဖို့တောင်းဆိုချိန်မှာပဲဒီကနေ့မနက်ပိုင်းမှာကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို PSLF TNLA ကတအံပလောင်လက်နက်ကိုင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်
ခုနလာရင်ကျတော့လောကနာအဒီကုခိုင်မြင့်နဲ့ငေါငါညောနဲ့အဖေကကြာမှာအဒီကငါကွန်တင်နဲ့မြန်မာတော်တမတတိဟောကအနဖေးဖန်တဲ့ပွဲဖြစ်ပေါ်တယ်အဲတော့မင်းလက်ကြတော့ချင်းတော့ဒီမြန်မာတော်အထက်မြို့အများနဲ့လို့ကျွန်တော်တည်ရတယ်အဲကြောင့်မို့ဒီလေလိုက်ကျတော့လောမှာဆိုဒီကြောင့်ဖြစ်ကူအဲ့ဒီရာရင်တည်းနဲ့ကျွန်တော်ပြောလာဖြစ်ခဲ့တယ်အဲတော့တော့ဆင်လိုက်ခွဲလောမှာ
လွန်ခဲ့တဲ့နှစ်ရက်ကလေးကအစိုးရရဲ့တပ်မ71ကတပ်ဖွဲ့တွေဟာပလောင်တပ်ဖွဲ့နောက်ကိုထက်ချက်မကွာလိုက်နေခဲ့ရာကဒီကနေ့တိုက်ပွဲဖြစ်ပွားတာဖြစ်ကြောင်းပြောပါတယ်ဒီတိုက်ပွဲဟာကြေးရွာအတွင်းဖြစ်ပွားတာမဟုတ်ပေမဲ့အနီးအနားကြေးရွာကပြည်သူတွေဟာထိတ်လန့်ပြီးနေရက်စွန့်ခွာထွက်ပြေးကြကြောင်းလည်းပြောပါတယ
်တပ်ဖွဲ့ကတော့လူထုချစ်ခဲ့မှုတော့မရှိဘူးအဲ့မဲ့တပ်ဖွဲ့ဖြစ်တဲ့အတွက်ဒီလူထုကကြောက်လာမှာဒီမိဖိုင်ရရာတွေမှာအကုန်လုံးဟာထွက်ပြေးတိတ်ဆောင်နေတာတပ်ဖွဲ့ရှောက်မှုကမှထွက်ပြေးသွားတယ်လို့
ထွက်ပြေးသွားတဲ့ရွာသားတွေစီးရင်ကိုအတိအကျမသိရပေမဲ့ငေါငါးရွာနဲ့ဖတ်ဖန်ရွာမှာတရွာကိုလူဦးရေ300နဲ့500အတွင်းမှာရှိကြောင်းပြောပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းကလည်းကချင်ပြည်နယ်မြစ်ကြီးနားမိုးကောင်ဖားကန်တနိုင်စွန်ပရာဘွန်မန်စီနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုစတဲ့မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့အစိုးရတပ်မတော်ဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်းလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကသတင်းထုတ်ပြန်ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲထိုင်းမြန်မာနယ်စပ်ဒေသကမွန်ပြစ်သစ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ဟာဒီလ23ရက်နေ့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုနေပြည်တော်မှာလက်မှတ်ရေးထိုးဖို့ရှိနေကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်ဒီတရင်နဲ့ပတ်သက်ပြီးမွန်ပြစ်သစ်ပါတီ NMSP ကပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးက
ကျွန်တော်တို့လူကြီးတွေထိုင်တော့မှခုမသိရမသိဘူးကျွန်တော်လည်းခကြီးထွက်နေလို့အဲကျွန်တော်ပြန်မေးကြည့်လိုက်မှလေလူကြီးတွေကနော
် LDU ရဲ့ဒူးဥက္ကဋ္ဌဦးစော်လမွန်ကလည်းအခုလိုပြောပါတယ်
ကျင်းနေမှာကောင်းကတိမဲ့တင်နေတော့အားလုံးကချင်းတိတ်လို့ထားပြီလေဖိတ်စားပါညာလို့ဆက်တော့မရောက်သေးဘူးကျွန်တော်ဒီကျဆွေးနှစ်ချက်စီချက်လေအထမကျတဘောတင်ရှိချက်ကိုလည်းထိုးမယ်အစီလည်းတခါလည်းထိုးမယ်နှစ်ဖက်လို့တခါလည်းထိုးမယ်တင်နေကျွန်တော်အမြင်တော့နှစ်ဖက်လို့တခါလည်းထိုးမယ်ထိုးတယ်လေ
မုံနဲ့လာဟုအဖွဲ့တွေလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးအစိုးရရဲ့ငင်းချရေးကော်မရှင်ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမွန်နဲ့လာဟုအဖွဲ့တွေလက်မှတ်ရေးထိုးမယ်ဆိုရင်ဒါဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတာဝန်ယူချိန်မှာပထမဆုံး NCA ကိုလက်မှတ်ရေးထိုးတာဖြစ်ပြီးညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC မှာတော့အဖွဲ့နှစ်ဖွဲ့သာကြံတော့မှာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကချင်နဲ့ပလောင်ဖွဲ့တွေပါဝင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ FPNCC ခေါ်နိုင်ငံရေးဆွေးနွေးရေးကော်မတီကတော့ NCA ပြင်ပကနေနိုင်ငံရေးနဲ့ငင်းချမ်းရေးကိစ္စရပ်တွေဆွေးနွေးဖို့ပြင်ဆင်နေပါတယ်
ကိုဘိုးစောတင်ပြတော်တာပါရှင် POA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်တိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးပညာရေးနဲ့ကလေးကာကွယ်ဆောင်ရှားမှုတွေလုပ်ပေးနေတဲ့မေရော်စေခန့်အနေနဲ့နိုင်ငံတကာရဲ့အကူအညီလျှော့ချခံရနေချိန်မှာတိုင်ဝမ်အစိုးရကဆက်ပြီးတော့အကူအညီပေးနေပါတယ်။တိုင်ဝမ်အစိုးရရဲ့အထောက်အပံ့နဲ့ The Taipei Economic and Culture Representative Office TECO ကနေတိုင်းမြန်မာနယ်စပ်မှာအခြေစိုက်ထားတဲ့မေရော်စေခန့်မှာလမ်းတွေအစအဦးတွေနဲ့စေဝါပစ္စည်းဆိုင်ရာအကူအညီတွေပေးအပ်နေတာပါ။အပြည့်စုံကိုတော့တိုင်းခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးမာကတင်ပေးပို့ထားပါတ
ယ်မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီးအပြောင်းလဲတွေဖြစ်လာပြီးဆိုပြီးနေဆက်တွေမှာတော့နိုင်ငံတကာရဲ့အကူအညီတွေရှော့ချဖြစ်လိုက်တဲ့အတွက်ဒုက္ခသည်တွေနဲ့ရွှေ့ပြောင်းလို့သမားကြီးလုပ်နေတဲ့အဖွဲ့အစည်းတွေအခက်အခဲတွေကြုံနေရချိန်မှာတိုင်းမြန်မာနေဆက်မှာပညာရေးတန်းမာရေးကိစ္စတွေကိုလုပ်နေတဲ့မေတော်စေကန်းလဲပါဝင်တာပါဒါပေမဲ့ထိုင်ဝမ်အစိုးရရဲ့အကူအညီနဲ့တချို့ကျန်းမာရေးဆိုင်ရာအထောက်အကူပစ္စည်းတချို့ရရှိခဲ့တယ်ဆိုပြီးမေတော်စေကန်းကိုတီထောင်သူဒေါက်တာစင်တီယာမောင်ကပြောပါတယ်
Taiwan Economic and Culture Office ဆိုတာ Taiwan အစိုးရရဲ့ရန်ပုံမှုပဲပေါ့နော်။အခုရုံးကဆန်ကောက်ရုံးကနေပြီးတော့တက်ရချပ်ပြီးတဲ့ဥစ္စာပေါ့နော်။ဒါမျိုးသူရန်ပုံကြီးကတော့အစိုးရကြီးရလာတယ်လေ။2017လောက်မှစပြီးတော့ဒီကလေးဘော်ဒါဆောင်လေးရဲ့မှလိုအပ်တဲ့ဒီအသက်ရှင်ပစ္စည်းကိရိယာတွေကြောင်းကြမှာရေးနေပတ်သက်တဲ့အသက်ရှင်ပစ္စည်းကိရိယာတွေသူကဟိုကူညီရပေါ့နော်။ဒီ2014မှာကျတော့သူကဒီအခုမျိုးဆက်ပွားကျမရေးဌာနရဲ့ပြပလူနာဆောင်မအထောက်အဦးသူကူညီတယ်။နောက်တစ်ခါပစ္စည်းကိရိယာပေါ့နော်။ဒီဇာဖောက်ကန်ပေါ့နော်။ဇာဖောက်ကန်မှာလိုတဲ့ပစ္စည်းကိရိယာတွေပေါ့။ခြေကန်အဖြစ်ရွှေ့တဲ့အချိန်မှာလိုအပ်တဲ့ခြေဝါသုံးပစ္စည်းဆေးရုံသုံးပစ္စည်းကိရိယာတွေသူကူညီရပေါ့။2019မှာကျတော့ခုနဒီဆေးနဲ့ဆေးပစ္စည်းကိရိယာတွေသူထောင်ထားတဲ့ဆေးရုံသုံးပစ္စည်းတွေသူထောင်တဲ့ဟိုဆေးကိုထောင်ရဲ့ပစ္စည်းကိုထောင်ရဲ့တော့ပြီးတော့ဒီဆိုလာပေါ့နော်။ကူညီတယ်။ဒုက္ခသည်စခန်းမှာလည်းတခုပေါ့နော်ဒုက္ခသည်စခန်းမှာကြတော့သူတို့အဟာရနဲ့ပတ်သက်တဲ့အချို့စီအဟာရတွေကိုရရှိတယ်
။ထိုင်ဝမ်အစိုးရဟာထိုင်းနိုင်ငံသားတွေအတွက်လည်းပညာသင်ဆုပေးတာတွေရှိပါတယ်။ဒီအတွက်နေဆက်ကထိုင်းနိုင်ငံသားအဖြစ်ရရှိထားတဲ့မြန်မာနိုင်ငံကတိုင်းရင်းသားလူနည်းစုကလေးတွေအတွက်လည်းပညာသင်ဆုတွေလျှောက်ထားနိုင်ပါတယ်။ထိုင်ဝမ် Foundation for Democracy လို့ခေါ်တဲ့လွတ်လပ်တဲ့လူ့အခွင့်အရေးကော်မရှင်လို့အဖွဲ့မျိုးကနေမဲတော်စည်းကမ်းကိုတည်ထောင်သူဒေါက်တာစင်တီယာမောင်ကို2008ခုနှစ်ကလူ့အခွင့်အရေးစုပေးခဲ့တယ်လို့2013ခုနှစ်လောက်ကလည်းလူမှုရေးအဖွဲ့အစည်းတစ်ခုကလည်းလူမှုရေးနဲ့ဆိုင်တဲ့စုကိုပေးခဲ့တာပါဒီအတွက်ထိုင်ဝမ်အစိုးရရဲ့အကူအညီတွေဟာနေဆက်နေပြည်သူတွေအတွက်အခက်အခဲတွေဖြစ်နေချိန်မှာအများကြီးအထောက်အကူဖြစ်ခဲ့တယ်ဆိုပြီးဒေါက်တာစင်တီယာမောင်ကဆိုပါတယ်မဲတော်စည်းကမ်းကိုတော့အများဆုံးအကူအညီဖြစ်2014ခုနှစ်ထဲမှာအမေရိကန်ဒေါ်လာ8000ကူညီခဲ့တယ်လို့2018ခုနှစ်ထဲမှာတော့စေပစ္စည်းတိုးလောင်ယုံတွေနဲ့ကားပါကင်တွေနဲ့မဲတော်စည်းကမ်းတစ်ခုလုံးရဲ့ညက်စစ်မီရရှိရေး20ရာခိုင်နှုန်းလောက်ကိုအထောက်အကူဖြစ်တဲ့ဆိုလာစနစ်တွေအတွက်စုစုပေါင်းအမေရိကန်ဒေါ်လာငွေ3000ကိုလည်းအကူအညီပေးခဲ့တာဖြစ်ပါတယ်ရှင်
မဲရိုစေခန်းကိုထိုင်ဝမ်အစိုးရကပေးအပ်နေတဲ့အကူအညီတွေအကြောင်းမအေးအေးမာကသတင်းပေးပို့သွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းလာနေညဖက်အစီအစဉ်တွေကို line to meter 19 25 30နဲ့တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြန်မာနိုင်ငံတွင်းသတိထားရမယ့်ငလင်သတင်းဖက်ဆက်ပါမယ်ဇန်နဝါရီလ12ရက်နေ့ကဖြူးမြို့ရဲ့အနောက်ဖက်24မိုင်ကွာပုဂိုးရိုးမာတဲ့ကိုဗဟုပြုပြီးတော့လှုပ်ခတ်ခဲ့တဲ့ပြင်းအား6အဆင့်ရှိတဲ့ငလင်အပါဝင်အခု2018ခုနှစ်ရဲ့ပထမနှစ်လအတွင်းမြန်မာနိုင်ငံသဝန်းဒေသပေါင်းစုံမှာပြင်းအားတိတ်မများလာတဲ့ငလင်ပေါင်း30ကျော်လုတ်ခတ်ခဲ့ပါတယ်။ကာလရှိခမ်းမန်းချက်အရရန်ကုန်မန္တလေးနေပြည်တော်ပဲခူးစားတဲ့မြို့ကြီးတွေရှိနေတဲ့သခိုင်းပြည့်ရွေကြောတလျှောက်အင်အားပြည့်နဲ့ငလင်လုံနိုင်ချေအထူးတတိဖြိုလိုနေပြီလို့မြန်မာနိုင်ငံငလင်ကော်မတီကပြောပါတယ်။သတင်းအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်ခိုင်ကပြောပြပါပါရှင်။
February 3ရက်နေ့ကတာချီလိတ်မြို့ရဲ့အနောက်မြောက်ဘက်28မိုင်အကွာမှာပြင်းအား5ဒသမ8ရှိတဲ့အင်အားတင်ငလင်းလှုပ်ခတ်ခဲ့ပြီး February 4ရက်နေ့မှာတော့ DDA မြို့ရဲ့အရှေ့ဘက်12မိုင်ခန့်အကွာမှာပြင်းအား4ဒသမ3ရှိတဲ့မြင်းငလင်းလှုပ်ရှားခဲ့ပါတယ်2018ခုနှစ်ရဲ့ပထမနှစ်လအတွင်းငလျင်စုစုပေါင်းအကြိမ်30လှုပ်ခတ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမြေငလျင်တိုင်းတာကြီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးကျော်ကျော်လင်းကအခုလိုပြောပြပါလေ
။ဇန်နဝါရီ1ရက်နေ့လေပြီးတော့ယနေ့ရှိတော့ယနေ့ဒီအကြိမ်ပေါင်း34ချိန်လောက်ရှိပါတယ်ခင်ဗျာ။အဖြူမျိုးမှာလှုပ်ခဲ့တဲ့ငလျင်ကတော့ဇန်နဝါရီ2ရက်နေ့ကလှုပ်ခဲ့တာပါ။အဲဒီကောင်ကတော့အင်အားတော့ 6.0 ရှိပါတယ်။အချာဟာဒီရတော့ဒီ5ကျော်ကျော်ပေါ့5-4ကျော်ကျော်ပေါ့ဟာအင်အားတွေရှိပါတယ်ခင
်ဗျာဇန်နဝါရီလနဲ့ February လအတွင်းလှုပ်ခတ်ခဲ့တဲ့ငလျင်တွေဟာပြည့်ရွေတစ်ခုတည်းရဲ့အနီးဝန်းကျင်မှာလှုပ်နေတာမဟုတ်ပဲမြန်မာနိုင်ငံတဝန်းဒေသပေါင်းစုံမှာလှုပ်ခတ်နေတာဖြစ်ပြီးနောက်ဆက်တွဲငလျင်သဘောမျိုးဖြစ်တာမို့အလွန်မင်းစိုးရိမ်စရာမလိုပေမဲ့လစ်လျူရှုလို့တော့မရဘူးလို့မြေငလျင်ပညာရှင်တွေကထောက်ပြကြပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံမြေငလျင်ကော်မတီဒုတိယဥက္ကဋ္ဌဦးမျိုးတန်ကအခုလိုပြောပြပါတယ
်သူကပြည့်ရွေဟိုတခုတည်းရဲ့အနီးပတ်ဝန်းကျင်ထဲမှာတောက်လျှောက်လုပ်နေတာလားဒါမှမဟုတ်ဘဲနဲ့ဟိုမြန်မာနိုင်ငံတဝန်းပေါ့ဟိုဒေတာပေါင်းစုံကနေပြီးတော့လုပ်နေကြလားတကယ်လို့ဆရာတို့ကျွန်တော်တို့ကဟိုနေရာကလုပ်ဒီနေရာလုပ်ဒေတာပေါင်းစုံကနေရာပေါင်းစုံကလုပ်နေတယ်ဆိုရင်တော့သူစူးရင်ကြမရှိဘူးအဲ့လိုမှမဟုတ်ဘဲနဲ့ကြည့်ရင်တခုတည်းကနေလုပ်နေတယ်ဆိုရင်တော့ဒါစူးရင်ရမှာမိနာတွေ့ရှိသလားဆိုလို့ရှိရင်တော့ဟိုဒီတော့ခင်ဗျဒီနောက်ထပ်ချင်းနေကြတော့သူကနည်းနည်းလေးငလျင်မကူဝဟိုကဒီဒီလေးတွေမကြခဏလှုပ်လေးလှုပ်တာရှိတဲ့ဒီစားတွေအဲသူတော့သိတယ်လေသူရင်ကြတော့မရှိဘူးပေါ့တို့တော့လည်းပဲလစ်လူရှုလို့လည်းမရ
ဒါပေမဲ့တစ်ဖက်မှာလည်းကာလရှိခံမှန်းချက်အရာရန်ကုန်မန္တလေးနေပြီးတော့ပဲခိုးစားတဲ့မြို့ကြီးတွေရှိတဲ့သခိုင်းပြည့်ရွေးတစ်လျှောက်မှာတော့အင်အားပြင်းငလျင်လှုပ်ခတ်နိုင်ခြေကိုအထူးဂရုပြုဖို့လိုနေပြီလို့ဦးမျိုးတန်ကအခုလိုပြောပြပါတယ
်မြို့ကြီးတွေရှိနေတဲ့ကျွန်တော်ပြည့်ရွေးတစ်လျှောက်ဥပမာပြောရန်ကုန်မြို့ရှိနေတဲ့ပဲခိုးရှိနေတဲ့မန္တလေးရှိနေတဲ့စကိုင်းရှိနေတဲ့ကျွန်တော်ကဟိုဒီမြို့လေးရှိနေတဲ့စကိုင်းပြည်ကြီးတစ်လျှောက်ကတော့ long term petition ကိုတော့ကာလအရှိနဲ့ဟိုပြန်ပြီးတော့ comment ရပြည်ရဆူရင်တော့သူကဟိုဥပဒေမှာအဓိကရင်းကြီးနေပေါ့လုပ်မယ်ဆိုရင်သူကလုပ်ဖို့ရတဲ့အရန်ဖြစ်နိုင်ကြရများနေတာဆိုတဲ့အခါကျတော့ခုနကပြည်သူလေးလုပ်တဲ့ငွေတွေကိုဖယ်ထားလိုက်ဦးတော့ဖြစ်နိုင်ကြရတော့ဒီပြည်ကြီးတစ်လျှောက်မှာလေကြီးလုံနိုင်ကြီးကတော့များတယ်လို့ကျွန်တော်တို့ကကောက်ချက်ဆွေးရတယ်။လေကြီးကြီးလုတ်ဖို့ဆိုတာကနောက်ဆုံးလုတ်ခဲ့တဲ့ငလျင်နဲ့ဆိုတာပြန်တွက်ကြည့်ရတာ။အဲနောက်ဆုံးငလျင်လုတ်ခဲ့တဲ့နှစ်ကနေပြီးတော့ဘလောက်ကြာနေပြီလဲ။2012ကကျတော့ခုကတည်းကမကြာသေးဘူး။2018ဆိုတော့6နှစ်လောက်ပဲရှိသေးတာဆိုတော့ဆိုရင်ပြန်လုတ်ဖို့ဆိုတာခွင်လန်းရန်နေသေးတယ်။ဒါပေမဲ့ကြံတဲ့အပိုင်းတွေဖြစ်တဲ့ခုနက1939ပေါ့လုတ်ခဲ့တဲ့သွားဖြူသကူးလိုပိုင်းတွေဆိုတော့သိထားရမယ်။နောက်တစ်ခါ1839ပေါ့အင်းဝါငလျင်လုတ်ခဲ့တဲ့ကျွန်တော်တို့ဒီအမရပူရအင်းဝါနေပြီးတော့မိထီလာနေပြီးတော့ပေါ့နော်ဒီအပိုင်းတွေကကျွန်တော်တို့တရားထားမယ
်မြန်မာနိုင်ငံမှာအကြီးအမားဆုံးပြည့်ရွေဖြစ်တဲ့သခိုင်းပြည့်ရွေကျော်တစ်လျှောက်မှာ2012ခုနှစ်ကလုတ်ခတ်ခဲ့တဲ့တပိတ်ချင်းငလျင်လုတ်ခတ်မှုအပိုင်းကလွဲရင်ကျန်ငလျင်လုတ်ခတ်ခဲ့ဘူးတဲ့နေရာအများစုမှာအချိန်မရွေးငလျင်လုတ်ခတ်မှုတွေရှိလာနိုင်တယ်လို့ဆိုပါတယ်အင်အားပြင်းငလျင်တွေလုတ်ခတ်တဲ့အခါငလျင်ဗဟိုချက်နဲ့နီးကပ်တဲ့နေရာတွေမှာအပျက်စီးအဆုံးရှုံးတွေများနိုင်တာကြောင့်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားဖို့လိုအပ်တယ်လို့ပညာရှင်တွေကအကြံပြုပြောဆိုထားပြီးငလျင်အန်ဒီဟာတိုက်တာအဆောက်အဦတွေရဲ့အနေအမြင့်နဲ့မဆိုင်ပဲအဆောက်အဦတည်ရှိတဲ့မြေနေရာအနေထားငလျင်ပြည့်ရွေကျောနဲ့အကွာအဝေးအဆောက်အဦရဲ့ငလျင်ဒဏ်ခံနိုင်ရို့အပေါ်မှာမူတည်တယ်လို့ပညာရှင်တွေကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်
။မမြင်မြင်ခိုင်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန် TVB ကနေဖန်ယုံကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစာလုံးကနေနေစဉ်ည10နိုင်နဲ့မနေ့9နိုင်အစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနေ့30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမင်းမြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30 နဲ့လိုင်းလမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညပိုင်းဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်တက်တက်ရောင်တဲ့လောအစီအစဉ်မှာကြားရဖို့ရှိတာကတော့
So today, a brief 40 years after Mickey got his star, I'm delighted to honor Minnie and her magic with hers.
Ellie ga Hollywood Walk of Fame မှာနှစ်ရာရသွားတဲ့ Mickey Mouse ကလေးအကြောင်းကြားမှာပါအခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာအစိုးရအပြောင်းလဲနဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းတပြိုင်တည်းဖြစ်ပေါ်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လက်တွေ့မှာအဲ့ဒီမျှော်လင့်ချက်တွေအကောင့်ထဲပေါ်မလာသေးတာကိုတွေ့ရပါတယ်။တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေသလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာတောက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
နိုင်ငံမှာအနေဒီအစိုးရအသည့်တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွက်မကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိဘဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါတယ်ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်သူကနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေကိုမျက်လုံးပေးနိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်။အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့နော်။အဲငွေကြေးရင်းနှီးမြှုပ်နှံမှုလုံးမယ်ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာကိုအားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံမှုအတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနီးမြုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တိချက်ကမျက်စစ်ဆွမ်းအားမရှိဘူးနှိမ့်ချက်ကလမ်းပန်းဆက်သွယ်ရေးခက်ခဲတယ်အဲသုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့ပြောနေတာပေါ့ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြင်သစ်နိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရည်အဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးရီထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ
်။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းရှိတာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုလိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပီပီဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့တက်တာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မဲနဲ့နိုင်ငံသားကယင်းနှုံနေတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တည်းမှာလူတွေအများစုပြောနေတာကတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းပေးပေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့ပေးပေးလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးကြီးတွေလာပြီးတော့မြုပ်နှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေဘာလို့စဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလောက်တာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်။ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတယ်ပေါ့။ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေတဲ့အစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်။အစိုးရအနေနဲ့လည်းလုပ်ငန်းပိပိလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ။
အဲဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင် တစ်ဖက်မှာဘေးအတွက်စိုးကြိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ
်ဆိုလိုလုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့အဲ့ချိန်မှာကုန်စည်နှုန်းတွေမတည်မငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စာဝတ်နေရေးကျက်တယ်မယ်ကျက်တယ်လို့ရှိရင်နိုင်ငံရဲ့အချိန်တွေမတည်မငြိမ်ဖြစ်မယ်ပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်တို့ကသက်သာနဲ့နှုံထားနဲ့ရရဖို့လိုရပေါ့လေဆိုတော့ဒါကကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လွန်ခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကရှိ권မရှိဘူး။ဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်။ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နာခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိနေချင်းနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှိမ့်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ်
။ဆိုအရင်တုန်းကတော့နိုင်ငံတကာကျွန်တော်တို့ငွေချီး권မရခင်တုန်းကတော့အိနေချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေ။အဲ့လိုယူရတဲ့ခါကျတော့အိမ်ကြီးသားချင်းနိုင်ငံယူရတဲ့ဟာမှာမကောင်းတာတော့အိမ်ကြီးသားချင်းဖြစ်တဲ့အတွက်ဒီအိမ်ကြီးသားချင်းကကိုယ့်ကိုနိုင်ငံရေးရရောစီးပွားရေးရရောလူမှုရေးရရောဝင်ရောက်ပြီးတော့ထွက်မိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့ခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်သက်သာတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့သုံးရရာဂိုင်းလုံးလည်းဖြစ်နိုင်တယ်တသမာ၅လည်းဖြစ်နိုင်တယ်တိရဂိုင်းလုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသားကျွန်တော်တို့ကနေပြီးတော့သက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့သက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းတိတိလေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းတိတိလေးတွေကျွန်တော်တည်ထောင်မယ်အဲဒီကျမရေးဆောင်ရှောက်မှုနဲ့ပတ်သက်တဲ့စေယုံတိတိလေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြည့်စစ်တို့စမှုစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့ဆွန့်ပြစ်ရေးတွေကိုတတ်နေဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစင်းသင်းဖြစ်လာပြီးတော့နိုင်ငံသားကယင်းနှိမ့်ညွတ်မှုတွေဝင်လာမှာဆိုအဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးကထောင်တက်သွားမှာပေါ့လေ
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘသူမှစာမလုပ်ဘူးအစိုးရကလည်းစာမလုပ်ဘူးအစိုးရစာမလုပ်တဲ့အတွက်နိုင်ငံတကာမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ကစီးပွားရေးနှေးကွေးလာတယ်လို့ညင်တယ်ဗျဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်းတစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါစိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရားဖယ်လို့ကျွန်တော်မြင်တယ်လေ။အဲကြောင့်မို့လို့ကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကိုသိစေချင်တယ်လေ
။စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတူတကျရှိနေတာ၊ရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လှုပ်သားတွေအဆင်သင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင
်ဗျ။ကုစောဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။
ဘရရှ်ကံပြ။ NRI အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ထောင်ငံရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်သလိုရှင်းမရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရပ်တည်ရှိနေတယ်လို့ဖြစ်နေတာမဟုတ်လို့ပြည်တွင်းရေးကိစ္စတွေမှာရှင်းမတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်။နှစ်နှစ်သက်တမ်းဝင်လာပြီဖြစ်တဲ့ NDI အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ ပါဝင်ဆွေးနွေးမြင်းများလူတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
နောက်ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့ Twitter လူမှုကွန်ရက်ဆာမျက်နှာမှာစက်လုံးရေတိုးပြီးတော့ရေခွင်ပြုတော့မယ့်အကြောင်းမဆုမျက်မွန်နဲ့အတူကိုသားညုံကတင်ဆက်ထားပါရစေ။
ကျားဆာလုံးရီနှစ်ဆတိုးပြီးရေခွင့်ပေးတော့မယ်ကုသညုံရဲ့
သတင်းတွေတွေ့တယ်မဆုမြတ်မောင်ပို့စ်တစ်ခုလုံးအတွက်ဆလုံးအခေယာ140ကနေပြီးတော့280အထိနှစ်ဆတိုးခွင့်ပြုမယ်ဆိုတော့ Twitter ကိုတွင်းကြီးတဲ့သုံးနေကြသူတွေအထူးသဖြင့်ဒီသမ္မတဒေါ်နယ်ထရန့်တော့အကြိုက်တွေ့တော့မှာပဲဆိုပြီးတော့ရေးတာမျိုးလည်းတွေ့တယ်ဗ
ျ Twitter ကုမ္ပဏီရဲ့ CEO Jack Dorsey ကစက်တင်ဘာ26ရက်နေ့တုန်းကဒီဆာလုံးရီ280အထိသုံးပြီးတော့မှ Twitter မှာဆာလုံးအခေယာနှစ်ဆသုံးနိုင်တော့မယ်ဆိုတော့ tweet လုပ်ပြီးတော့အသိပေးခဲ့တာလေအဲ့ဒီ tweet ဖတ်ရပြီးတဲ့နောက်မှာပဲ IT ဆောင်းပါးရှင်တွေကလည်းဒီအပေါ်မှာထင်မြင်ချက်ဆောင်းပါးတွေမျိုးစုံရေးကြတယ
် Twitter ရဲ့ပြောရသူတို့လူမှုကွန်ရက်ကိုပုံမှန်သုံးသူကတစ်လကိုတန်း320ကျော်တယ်တဲ့လူမှုကွန်ရက်တွေထဲမှာ Twitter ရဲ့ထူးခြားချက်ကတော့ကိုပြောချင်တာကိုအချိန်နဲ့တပြေးညီလိုရင်းတူရှင်ပြောပြနိုင်တာပဲဗျ
လွန်ခဲ့တဲ့10နှစ်ကျော် Twitter လူမှုကွန်ရက်စပေါ်ခဲ့တော့က microblog တခုလို့သတ်မှတ်ခဲ့ကြပြီမြေနောက်ပိုင်းကျတော့ Twitter ဟာ online ပေါ်ကသတင်းကြားကန်တခုဖြစ်လာတယ်။သတင်းဌာနကြီးတွေ၊သတင်းတောက်တွေ၊ဒီနောက်နိုင်ငံရေးသမားတွေ၊တန်တမန်တွေကြားမှာဒီမရှိမဖြစ်ဆက်သွယ်တဲ့နေရာအပြန်အလှန်သတင်းဖြန့်တဲ့နေရာမျိုးအထိဖြစ်လာခဲ့တယ်လေ။နာမည်ကျော်အမှုပညာရှင်တွေ၊လူသိများကြော်ကြားတဲ့သူတွေကြားမှာလည်းဒီပရိသတ်တွေနဲ့အပြန်အလှန်ဆက်သွယ်တဲ့ online ကြားကန်တခုဖြစ်လာခဲ့ပါတယ်။စောစောတုန်းကကိုသားညုံပြောသလိုပဲအခုလက်ရှိ American သမ္မတ Donald Trump ဆိုလို့ရှိရင်သူပြောချင်တာကိုဓာတ်ရိုက်ပြောပြနိုင်တဲ့စင်မြင့်တစ်ခုလို့ Twitter ကိုသုံးနေတာမလားရှင့
်ကျွန်တော်တို့သတင်းသမားတွေအတွက်လဲ Twitter အသုံးဝင်တာညင်းလို့မရဘူးဗျ Twitter ကနေပြီးတော့သတင်းအစာအနာရသလိုပဲအရေးကြီးတဲ့အချက်လက်တွေလည်းရတယ်ဗျအခုစလုံးကြီးဒီ140ကနေပြီးတော့280တိုးရေးနိုင်မယ်ဆိုရင်သတင်းချက်လက်တွေပို့ပြီးတော့သိရနိုင်မယ်လို့မျှော်လင့်ရတာပဲဗျ
လောလောဆယ်မှာတော့ Twitter ကုမ္ပဏီက Twitter သုံးနေတဲ့သူတချို့ကိုပဲကြာပန်းရွေးချယ်ပြီးတော့မှစာလုံးရေ280အထိ tweet လောက်ခွင့်ပြုနေပါတယ်ဒါပေမဲ့တရုတ်ဂျပန်ကိုရီးယားအခရာတွေနဲ့ရေးတဲ့သူတွေတော့မပါဘူးတဲ့အခုလိုမျိုးဒီစာလုံးရေနှစ်ဆတိုးဖို့အတွက် Twitter ဆုံးဖြတ်ရတဲ့အဓိကအကြောင်းကလည်းအင်္ဂလိပ်စာနဲ့ရေးကြသူတွေကပြောချင်တာကိုစာလုံးရေ140အတွင်းမှာဝင်အောင်လို့ချုပ်ပြီးရေးရပေမဲ့ဂျပန်လိုဆိုလို့ရှိရင်မလို့ဘူးအဲဒါကြောင့်မလို့အင်္ဂလိပ်လိုတစ်ချောင်းရေးလို့ရတဲ့နေရာမှာတရုတ်ဂျပန်ကိုရီးယားတို့ကနှစ်ချောင်းရေးနိုင်တယ်သူတို့ကအင်္ဂလိပ်လိုရေးတဲ့သူတွေထက်ပိုပြီးတော့မှ tweet လုပ်ကြတယ်တဲ့
တခုရှိတာကအင်္ဂလိပ်လို Twitter လုံးနေကြသူတွေတဲမှာခုလိုမျိုးစလုံးရေတိုးတဲ့အပြောင်းလဲမျိုးမလိုအပ်ဘူးလို့ပြောနေကြသူတွေလည်းမနည်းဘူးဗျလုံးရေတိုးရှင်တင်ပြနိုင်တာက Twitter ရဲ့ထူးခြားမှုဖြစ်တယ်စာရှိရှိရေးချင်လို့ရှိရင်တခြားလူမှုကွန်ရက်သုံးပါပေါ့ဆိုပြီးတော့ထောက်ပြကြတယ
်အင်္ဂလိပ်ဂျပန်နှစ်ဘာသာနဲ့ Twitter သုံးနေတဲ့အမှတ်မမြတ်ကလည်းစာလုံးရေ140နဲ့လည်းအလုပ်ဖြစ်ပါတယ်လို့သူ့ရဲ့အမြင်ကိုခုလိုပြောပြပါတယ
်ဒီမှာအနေနဲ့ဟိုသတင်းကိုဖတ်တာများသတင်းပေါ်တော့ Twitter ကနေပြီးတော့မှချက်ချင်းတက်လာတဲ့သတင်းတွေများတွိုင်းလာရင်းနဲ့ဖတ်တာဆိုတော့နှစ်ဆတိုးသွားမယ်ဆိုရင်စာကြောင်းတွေကပိုရှည်သွားပြီးတော့လူရင်းရောက်ဖို့ပိုချိန်ပေးရမယ်လို့ထင်ပါတယ်။အဲကြောင့်ရှည်တာတော့တိတ်မကြိုက်ပါ
။အခုလိုမျိုးဒီအင်္ဂလိပ်အခရာစာလုံး280အထိတိုးဖို့လို့ Twitter ကဆုံးဖြတ်ရတာကတဲ့ဒီတခြားအခရာတွေကြောင့်ဖြစ်တယ်တဲ့တရုတ်ဂျပန်ကိုရီးယားပေါ့နော်အဲ့ဒီအခရာတွေနဲ့ကြာလို့ရှိရင်အခရာ140လုံးအပြည့်သုံးပြီးတော့ရေးကြတာတိတ်ပြီးတော့နည်းတယ်တဲ့အင်္ဂလိပ်စာလုံးကြတော့140တဲ့ဝင်အောင်လို့မနည်းရေးရတယ်လို့ပြောပါတယ်
အဲ့တော့မှန်ပါတယ်ဆိုဂျပန်လိုပြောတတ်ရေးတတ်တဲ့သူတယောက်အနေနဲ့ဆိုလို့ရှိရင်ဂျပန်ခန့်ဟိုသူကအယုတ်သကလုံးပေါ့နော်ခန်းကြီးလို့ခေါ်ရဟာနဲ့ဆိုရင်သူအတိတ်ပဲစာလုံးစလုံး space နဲ့နေရာရေးရုံနဲ့အတိတ်ပဲတော်တော်များများသွားတာမျိုးမှာသတင်းတစ်ပုဒ်လုံးရဲ့ဟိုအနှစ်သာရကိုပြောနိုင်တဲ့ဟာမျိုးတွေအထိရှိတော့ဒီတယုတ်စကားတို့ဂျပန်စကားတို့ကိုရီးယားတော့မသိဘူးကိုရီးယားတော့နှစ်မျိုးရောသုံးတဲ့အတွက်ကြောင့်မလို့ဘယ်လိုနေလဲမသိပေမဲ့ခုနသူတို့ပေးတဲ့ reason ကတော့မှန်တယ်လို့တော့ထင်ပါတယ်ဒါပေမဲ့ဒီ Twitter ဆက်လုပ်ကြတဲ့ကဒီလိုစာကြောင်းတိုတိုလေးထဲမှာပြောချင်တဲ့ဟာဥပမာကျမအထူးသဖြင့်သတင်းဌာနတွေကိုဖတ်တာများတဲ့အတွက်ကြောင့်သတင်းကောင်းစဉ်လိုသဘောမျိုးကိုထိထိမိမိနဲ့ပြောနိုင်တဲ့ဟာကိုသဘောကျတာပေါ့နော်ဒီပုံမှန်သုံးတဲ့သူတွေအနေနဲ့ကတော့ကိုပြောချင်တဲ့သကလုံးရှေးရှေးဝေးပြောချင်တဲ့သူတွေကတော့ကြိုက်မယ်ထင်ပါတယ်ကျမကတော့တိုတိုတုတ်တုတ်ထိထိရရဟာကိုသဘောကျပါတယ်
နောက်တစ်ခုကလည်းဟိုများသောအားဖြင့်အခုတော်တော်လေးဟိုတုံ့ပြန်မှုတော်တော်များများမှခုနပြောသလိုပေါ့နော်ထတ်တိုးစရာမလိုဘော140နဲ့လည်းဖြစ်တဲ့နောက်တစ်ခုသူတို့ထောက်ပြတာလည်းဒီ Twitter ဆိုတဲ့ထူးခြားမှုကတခြားလူမှုကွန်ရက်တွေနဲ့မတူတာသူကဒီ character 140ကန့်သက်ထားတဲ့အတွက်ကြောင့်မို့လို့လူတိုင်းကလူရင်းတူရှင်းကိုထိထိမိမိပြောကြတယ်ဒါသူ့ရဲ့ထူးခြားမှုပေါ့လေအဲ့တော့အဲ့ဒါရို့နှစ်ဆပေးသုံးလိုက်လို့ရှိရင်တခြားလူမှုကွန်ရက်တွေလိုပဲဖြစ်သွားမှာပဲဆိုပြီးတော့လည်းပြောကြတယ်အဲ့ဒီပုံမှာဘယ်လိုမြင်လဲရှင်
ဒီမှာလည်းအမြင်သဘောတူတယ်ဘာဖြစ်လို့လဲဆိုတော့အခုဟိုဆိုရှယ်မီဒီယာတွေကလည်းအများများနေပြီးဟို Facebook ကို Instagram Twitter ဟိုတော်တော်များများပေါ့နော်တခြားဟာတွေလည်းအများကြီးပဲရှိတယ်ဆိုတော့သူကလည်းသူထူးခြားချက်နဲ့ဥပမာအသုံးပြုပုံခွဲထားတယ်မြတ်ပါဆိုလို့ရှိရင်ရှည်ရှည်ဝဲဝဲကိုရှည်ရှည်များများရေးမယ်ဆိုလို့ရှိရင် Facebook မှာရေးပြီးတော့ post ကိုတင်တယ်အဲ့ဒီ post ကိုဥပမာ Twitter မှာပြန်ပြီးတော့ tweet လုပ်တာမျိုးငါတို့ဒါရေးလိုက်တယ်ဆိုတာမျိုးအဲ့လိုမျိုးသုံးနေတာခွဲပြီးသုံးနေတာဆိုတော့ဟိုစင်တူဖြစ်သွားလို့ရှိရင်တခုခုကမလိုအပ်တော့ဘူးပေါ့နော်အဲ့လိုမျိုးသဘောရတဲ့အတွက်ကြောင့်မလို့ဟိုထူးခြားချက်လေးရှိနေတာပိုကောင်းတယ်လို့ထင်ပါတယ
် VOA ဝိုင်းတော်သူမတ်ကြီးမုံကလည်း Twitter ကိုအမာခံသုံးနေတဲ့သူတယောက်လေသူကတော့စာလုံးရေ140တဲ့ဝင်အောင်ခြုံရေးစရာမလိုတော့လို့ Twitter ရဲ့အပြောင်းလဲကိုသဘောကျတယ်တဲ့သူ့အတွက်ကတော့အက္ခရာ280ကလောက်တောင်မလောက်နိုင်ပါဘူးတဲ့
Twitter က280 characters ကတိမရှိဘူးအဲ့ဒါ maybe 3 line ပဲမှာ 3 sentences ပဲminimally po gist you get the gist of it you get the summary of it you nga do 140 characters so ma so title to khu ba yee lo ya de you know the din title the din subject to khu ba chimo akhu jaw ba lo ni le so da chimo link stay le I link it to a page that I want people to read so chimo to khu the din ga kaung ne tin chimo a she yi ma yee nai ne kha jaw po phat chin di link ko twa အဲ့ဒါလေးပဲရေးလို့ရတယ်140 characters ကအရင်တိုးလို့
Twitter ကအစမ်းသဘောနဲ့ဘယ်နှစ်ယောက်ကစလုံးရင်280အထိတိုးပြီးတော့ရေးခွင့်ပေးနေတယ်လဲဆိုတာကိုတော့ထုတ်မပြောဘူးဗျဒါပေမဲ့လို့သမ္မတ Trump တော့မပါဘူးလို့ Twitter ကုမ္ပဏီကိုပူးတွဲတည်ထောင်တဲ့ Bitstone ကပြောတယ်မဆွေမမ
Twitter သုံးတဲ့သူတိုင်းစာလုံးရေ140ကနေ280အထိဘယ်တော့တိုးပြီးရေးနိုင်မှာလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးလောလောဆယ်မှာတချို့ကိုပဲကြာပန်းရွေးပြီးတော့မှဒီစာလုံးရေ280အထိကိုအစမ်းပေးသုံးနေတာပါTwitter သုံးသူတွေကြားမှာတော့အပြောင်းအလဲအသစ်ကိုကြိုးဆိုသူတွေရှိသလို Twitter အနေနဲ့ဒီထက်အပြောင်းအလဲတွေလုပ်ဖို့လိုအပ်တယ်လို့ tweet လုပ်နေကြပါတယ်ရှင်
။ blogger ပြောသမျှကြားခဲ့ရတာပါရှင်။ခုတော့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။ကဘာတလွားထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတွေကိုတက်တန်ရောင်သတင်းလောအစီအစဉ်မှာမအေးတနာကျော်ကတင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်နှပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သင်ရင်းလာမှာတော့ပြီးခဲ့တဲ့တစ်ပတ်တင်းငရီမှာကျင်းပသွားတဲ့ Grammy ဂီတအဆုချီမြင့်ဝင်မှာဘသူတွေစုအများဆုံးရရှိသွားပါတယ်ပြီးတော့ Hollywood က Hollywood Walk of Fame မှာဒီနှစ်မှတ်ကြောက်တင်ခံရသူကတော့ကြွတ်မာလီမင်းနီမောက်ဖြစ်ပါတယ်ဒီလိုမျိုးကဘာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကတင်းတူထူထွားတာကိုပြောပြပေးသွားပါမယ်ဒီတစ်ခါ Grammy ဆုချီးမြှင့်ပွဲကတော့ဂီတနတ်ဖျားမားတွေလို့တင်စားလို့ရတယ် Kesha, SZA, Janelle Monáe နဲ့ Rihanna တို့ကိုကျေးဇူးတင်ရပါမယ်နော်သူတို့ကပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေမှာကျင်းပသွားတဲ့ Grammy ဂီတဆုချီးမြှင့်ပွဲကိုလှလှပပလေးနဲ့အဆုံးတန်းထိုင်အောင်လို့ကဲတင်ကြတဲ့သူတွေလို့ပြောရမှာပါဒီ Grammy ဂီတဆုချီးမြှင့်ပွဲမှာဂီတအကျော်မော်တွေတော်တော်များများလေးဖျော်ဖြေခဲ့ကြတော့ Kendrick Lamar ဖျော်ဖြေပွဲကတော်တော်ကိုမြူးမြူးကြွကြွရှိခဲ့သလို Childish Gambino, Logic နဲ့ Pink တို့ကလည်းအသွန်ခွန်ဆိုင်ဖျော်ဖြေမှုတွေလောက်သွားကြပါလေ။ဒါမဲ့ပြောစရာရှိတာကတော့ Bruno Mars တယောက်တည်းစုရအများကြီးတင်းကျုံယူသွားနိုင်တယ်ဆိုတဲ့အချက်ပါ။ဒါမဲ့လည်းအဲ့ဒီ Bruno Mars နဲ့ Cardi B တို့နှစ်ယောက်တွဲပြီးတော့ Fantasy တစ်ချက်နဲ့ဖျော်ပြတော့ဘယ်သူမှအားမပေးဘဲမနေနိုင်ပါဘူး။အားလုံးခြုံပြောရမယ်ဆိုရင်ဒီပွဲကြီးကအောင်မြင်မြင်နဲ့စနစ်တကျပြီးသွားခဲ့တာပါ။Time's up ဆိုတဲ့လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့အခမ်းအနားတင်ဆက်သူတွေရောပွဲလာပရိသတ်တွေကတော်တော်များများရောအဖြူရောင်နှင်းစီပန်တပွင့်စီဆင်မြန်းလာကြတာတွေ့ရပါတယ်ဗြိတိန်နိုင်ငံမန်ချက်စတာမြို့နဲ့အမေရိကန်ပြည်အောင်စု Las Vegas မြို့တို့ကဂီတဖျော်ဖြေပွဲအတွင်းဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမှာတေဆုံးထိခိုက်ရသူတွေအတွက်ရည်စူပြီးတော့သူတို့ဖျော်ဖြေမှုလုပ်ခဲ့သလို Lady Gaga ကတော့သူ့ရဲ့ဖျော်ဖြေမှုအတွင်းမှာ Time's Up တော်သင့်ပြီဆိုတဲ့စကားကိုထည့်ပြောသွားခဲ့တာပါအမျိုးသမီးတွေအလိုဆန္ဒမပါဘဲနဲ့လိမ်မိုင်းဆိုင်ရာအမျက်ထုတ်မှုတွေရပ်တန့်ရေး Time's Up လှုပ်ရှားမှုကိုဒီဆုချီးမြှင့်ပွဲမှာဂီတပညာရှင်တွေမိမောင်းထုတ်ပြတာဖြစ်ပါတယ်အကောင်းဆုံးပေါ့ပ်ဂီတတအူးတဲ့သီဆိုမှုစုအတွက်တော့ Ed Sheeran နဲ့အမျိုးသမီး၅ယောက်တို့အရှင်ပြိုင်ခဲ့ကြပြီးတော့ Ed Sheeran ကအဆုရသွားပါတယ် အခမ်းအနားတစ်ဝက်မှာတော့ဆိုရော်ဂျီစတင်းကလွန်ခဲ့တဲ့နှစ်30ကျော်ကတချင်ဖြစ်တဲ့ An Englishman in New York နယူးယောက်ရောက်နေတဲ့အင်္ဂလိပ်အမျိုးသားတဦးဆိုတဲ့တချင်နဲ့ဖြောပြေးသွားပြီးတော့အားလုံးရဲ့အားပေးမှုရခဲ့ပါတယ်။အခမ်းအနားစီစဉ်သူတွေကအခုလက်ရှိသမ္မတဒေါ်နယ်ထရမ့်လက်ထက်အမေရိကန်ပြည်အောင်စုမှာတရားမဝင်နေထိုင်ခွင့်အစာရွက်စာတမ်းမရှိသူတွေပြန်ဖို့မဲ့အစီအစဉ်ပေါ်မှာအများကန့်ကွက်နေတဲ့အခြေအနေကိုထောက်ပြချင်တာဖြစ်ပါတယ်။ဒါမဲ့လေလူပြိုအစိုးရတယောက်ဒီနိုင်ငံကနေနှင်းထုတ်မခံရမဲ့သူတယောက်ဒီလိုတချင်းမျိုးဆိုလို့သူတို့ပေးစင်တဲ့သတင်းစကားရဲ့အတိတ်ပဲဘလောက်ပေါက်လဲဆိုတာအတိတ်ပြောအကဲပြက်လို့မရပါဘူးနော်ဒီပွဲနဲ့ပတ်သက်လို့နောက်ပြောစရာရှိတာကတော့ Grammy ဂီတဆုချင်းမြင်ပွဲရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပြတာတာမှာကြီးရှုသူအရေးအတွက်ကအရင်နှစ်ခါထက်ဆိုင်6တန်းကျော်ရောင်းနေသွားတာပဲဖြစ်ပါလိမ့်ရှင
် Oh it's beautiful Thank you everyone Thank you so much.
ဒီတစ်ခေါက်တော့ Hollywood's Walk of Fame ကြော်ကြောင်းမှုလမ်းလေးပေါ်မှာမှတ်ကြောင်တင်ခံရတဲ့သူကကလေးတိုင်းသူနဲ့အတူကြည်ပြင်းရတဲ့ Minnie Mouse ကာတွန်းဆက်ကောင်ကျွမ်းမလေးပဲဖြစ်ပါတယ်။သူ့ရဲ့အမျိုးသားဖော် Mickey Mouse ဒီနေရာမှာမှတ်ကြောင်တင်ခံရတာနှစ်40ကြာပြီးတဲ့နောက်မှာ Minnie Mouse တကောင်ဇန်နဝါရီလ22ရက်နေ့ကပဲဒီလျှောက်လမ်းလေးမှာနေရာရခဲ့ပါတယ်။ American ရဲ့အသေးနှလုံးလေးလို့နာမည်ကျော်တဲ့ Minnie ဟာ Hollywood ရဲ့နာမည်ကျော်လမ်းလေးမှာအမှတ်2628ခုမြောက်ကျေပွင့်လေးအနေနဲ့နေရရတာဖြစ်ပါတယ်1928ခုနှစ်မှာပြသတဲ့ Steamboat Willie ဆိုတဲ့ရုပ်ရှင်ကနေငွေရောင်ပိတ်သားပေါ်စပြီးတော့ရောက်လာခဲ့တဲ့မီနီတကောင်အခုလိုမျိုးဂုံပြုတ်ခံမှန်တဲဝင်သွားတာကိုနာမည်ကျော် Pop အဆိုတော့ Katy Perry အရန်ကိုဝမ်းသာမိတယ်လို့ပြောပါတယ
် So today a brief 40 years after Mickey got his starI'm delighted to honor Minnie and her magic with hers. Everyone, Minnie Mouse.
Mickey တကောင်ဒီနေရာမှာမှတ်တမ်းတင်ခင်ရပြီးတော့နှစ်40ကျော်မှအခု Minnie ကိုဂုဏ်ပြုခွင့်ရတာအမတန်မှဝမ်းသာပါတယ်။မင်းကိုလူတိုင်းကသိချစ်ပါတယ် Minnie ရေလို့အခမ်းအနားကိုရောက်လာတဲ့ Katy Perry ကပြောသွားပါတယ်။သူကဒီအခမ်းအနားကို Walt Disney Company ရဲ့အမှုဆောင်အရာရှိနဲ့တွဲပြီးတော့အခမ်းအနားမှုလုပ်ပေးတာပါ။အခုလိုမျိုး Mickey Mouse ဒီနေရာမှာမှတ်တမ်းတင်ခင်ရပြီးနောက်၄၀ကျော်တော့မှသူ့ရဲ့အဖော်ကျွမ်းမာလေးမီနီဒီစီးရင်ဝင်တာဟာတကယ်တော့သူ့ရဲ့ Walt Disney Company ကမနစ်ကမှသူ့ရဲ့နာမည်ကိုစီးရင်တင်သွင်းလို့ဖြစ်ပါတယ်။သူ့ရဲ့တငယ်ချင်းတွေဖြစ်ကြတဲ့ Disney Cartoon ဇက်ကောင်တွေထဲမှာဆိုရင်တော့ Belle Donald Duck, ဘဝုန်လေးဝင်းနေတဲ့ပူနဲ့ Manning ဖြူလေး Snow White တို့လည်းဒီ Hollywood's Walk of Fame မှာမှတ်တမ်းတင်ခံရပြီဖြစ်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မိုင်းသနာကျော်စူစီတင်ဆက်တဲ့တတန်ရောင်တင်လို့အစီအစဉ်ကိုနာဆင်ခဲ့ရတာပါခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့တဝဲနီးပညာတက္ကသိုလ်ကမောင်နေလင်းသူရဲ့ယုံကြည်ရကိုနာဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါကျွန်တော်နာမည်ကတော့မော်နေလင်းသူဖြစ်ပါတယ်။ယခုလက်ရှိနေပြည်တော်တက္ကသိုလ်တဝဲပစ္စမနှင်းမှာသင်ယူနေတဲ့ကျွန်တော်တယောက်ဖြစ်ပါတယ်။ကျွန်တော်ပြောချင်တဲ့ခေါင်းစဉ်ကတော့ရည်ချင်းပြီးွားတဲ့အင်ဂျင်နီယာဘွဲ့ရများမွေးထောက်တဲ့နေပြည်တော်တက္ကသိုလ်များဖြစ်အောင်ဘာတွေလိုအပ်မလဲဘာလို့ရမလဲဆိုတဲ့ကျွန်တော်ယုံကြည်တဲ့အချက်တွေကိုသင်ပြဆွေးနွေးပေးမှာဖြစ်ပါတယ်။ပထမဆုံးအနေနဲ့တက္ကသိုလ်အများစုကမြို့ပြင်မှာတည်ဆောက်ထားတာများတဲ့အတွက်ကြောင့်တက္ကသိုလ်ကိုတွားတဲ့လမ်းမဆွတ်တွေရေးတွားလာရေးကိစ္စကိုသတိချက်ချစရင်တကြားစီစဉ်ဆောင်ရပြည့်စည်ချင်ပါတယ်ဟိုတကူကတော့အကျောင်းမှာသင်ရတဲ့အင်ဂျင်နီယာပညာရပ်တွေကိုလက်တွေ့နဲ့ကိညီမှုလက်တွေ့အများများအသုံးပြုပြီးတော့သင်ကြားပြည့်စည်ချင်ပါတယ်အဓိကမှာလည်းလက်ပစ္စည်းတွေလုံးရှိတဲ့လက်ပစ္စည်းတွေကိုလည်းထောက်ပံ့ပြည့်စည်ချင်ပါတယ်ကျောင်းနဲ့ကျောင်းတူတွေအတွက်အလုပ်ကိုင်ခွင့်လန်းတွေကိုအလုပ်ကိုင်ခွင့်လန်းအတွက် internship အစီအစဉ်တွေ scholarship အစီအစဉ်တွေကိုလည်းအများကြီးပြုလုပ်ပြည့်စည်ချင်ပါတယ်ဒါကူကတော့ င်ဂျင်နီယာပညာရပ်တွေကိုပုံပုံနောက်လက်သဘောပေါက်စေရန်အတွက်မြန်မာဘာသာနဲ့ရေးထားတဲ့အင်ဂျင်နီယာပညာရပ်စာအုပ်တွေကိုလည်းယခုထက်အများကြီးထွက်ပေါ်လာစေချင်ပါတယ်။ကျွန်မသင်ရတဲ့အင်ဂျင်နီယာပညာရပ်စာတွေကိုပရိုဂျက်တာတွေနဲ့အသုံးပြုပြီးတော့သင်ကြားပေးစေချင်ပါတယ်။ယခုဆိုရင်အင်ဂျင်နီယာဘုရားပြင်မဲ့လဲအပြင်မှာတင်တဲ့အများကြီးတက်နေရပါတယ်ဒါကြောင့်အဲ့ဒီတင်တဲ့တွေကိုကျောင်းမှာပဲညနေပိုင်းမှာဖွင့်ရင်ပိုပြီးအဆင်ပြေမယ်လို့ကျွန်တော်ယုံကြည်ပါတယ်တက္ကသိုလ်ပါရဝံတင်မှာလည်းချုပ်ပုတ်အများကြီးရှိတဲ့အတွက်ကြောင့်တက္ကသိုလ်ရဲ့ပါရဝံအတွက်အကြီးအရောက်ဆိုးစေပါတယ်ရန်ကုန်ကျောင်းနဲ့နေကျောင်းတွေကွာခြားချက်တွေကိုလည်းအစိုးရအနေနဲ့ထိန်းချုပ်ပေးစေချင်ပါတယ်အပြင်ပိုင်းအပြင်မှာလောလောနဲ့ဆရာကြီးဆရာမကြီးတွေကဖိတ်ပြီးတော့ကျောင်းမှာအင်ဂျင်နီယာပဲတဲ့ပညာရဟောပြောပွဲတွေကိုလည်းအများကြီးပြုလုပ်ပေးစေချင်ပါတယ်။ကျောင်းသူကျောင်းသားတွေအတွက်အလုံးလုံးလုံးရှိတဲ့အဆုံတွေကိုလည်းဆုလုပ်ပေးစေချင်ပါတယ်။တက္ကသိုလ်တစ်ခုရဲ့အဓိကလိုအပ်ချက်ဖြစ်တဲ့သူရီတနာနဲ့သူရီတနာနဲ့ project တွေအတွက်လည်းလိုအပ်တဲ့ထောက်ပံ့ငွေအလုံးလုံးလုံးရှိတဲ့ထောက်ပံ့ငွေတွေကိုအစိုးရအနေနဲ့ထောက်ပံ့ပေးစေချင်ပါတယ်။ကျောင်းမှာလုပ်တဲ့ကျောင်းမှာသင်ရတဲ့အင်ဂျင်နီယာပညာရပ်တွေကိုကျောင်းသူကျောင်းသားတွေလိုလက်ဆော်ရေးချက်ခွေရရှိစုဖို့အတွက်လည်းပြုလုပ်ပေးစီချင်ပါတယ်ဒါမှလည်းစိတ်ဝင်စားစွာနဲ့အင်ဂျင်နီယာပညာရပ်တွေကိုသင်ကြားသင်ယူနိုင်မှာဖြစ်ပါတယ်နောက်တစ်ခုကအကြောင်းရင်းမှာဒီပြတဲ့ကုသိုလ်တွေမှာ HRNIR ရုံးခန်းတွေလူအဆောင်ရမ်းလူဆောင်အရင်းမြင့်နဲ့နိုင်ငံတကာဆက်ဆံရေးရုံးတွေကိုလည်းဖွင့်လှစ်ပေးစီချင်ပါတယ်လုပ်ငန်းခွင်နဲ့ပုံမသက်ဆိုင်တဲ့ဘာသာရပ်တွေကိုလည်းပုံမသင်ကြားပေးစီချင်ပါတယ်အကြောင်းမှဆိုရင်speaking and listening တွေကိုခုတည်းပုံမသင်ကြားပေးစီချင်ပါတယ်။ဤကောင်းချောင်းနေနဲ့ပြောချင်တာကတော့ကျောင်းမှာရရှိတဲ့ဘွဲ့လက်မှတ်တွေကိုနိုင်တကာအတိအမှတ်ပြုစီအောင်အစိုးရအနေနဲ့တည်ချောင်းရရှိအောင်ပြုလုပ်ပေးစီချင်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုကျူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်မှာရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံနှုန်းချိန်ည10:00နာရီနဲ့17:00နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခုတော့ကြာရှည်နေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကမှတင်ငင်ထိုက်ကပြောပြပေးပါအောင
်လူပေါင်းရှာနှစ်ချီတေဆုံးခဲ့ရတဲ့2015ခုနှစ်ပြည်ထောင်နိုင်ငံပါရီမြို့တော်တိုက်ခိုက်ခရမှုတဲ့အဓိကတန်ရရှိထားသူတူကိုပထမဆုံးအချိန်ဖြစ်တဲ့ဒီကနေ့ရုံးတင်စစ်ဆေးပါတယ်ဘဲချန်နိုင်ငံဘရက်ဆဲမြို့မှာလုပ်တဲ့ဒီခုံရုံးကိုတော့တန်ရရှိထားတဲ့အသက်28နှစ်အရွယ်အဖြူရောင်ဆွေတာဝတ်ထားတဲ့မုတ်ဆင်မွေပတိုင်းမွေတင်နဲ့ဆာလာအဗ်ဒဲဆလမ်ကိုအမဲရောင်ဝက်လုံခြုံရေးတပ်သားတွေကဝိုင်းရံပြီးလက်ထိတ်မခတ်ဘဲခေါ်ဆောင်လာခဲ့ပါတယ်။တရားသူကြီးကသူ့ကိုနာမည်ပြောဖို့ခေါ်လာမှာတော့မတ်တပ်ရက်ပေးဖို့ညှင်းဆန်ခဲ့ပါတယ်။သူနဲ့အတူဆွဆွဲခံထားရတဲ့အသက်24နှစ်အရွယ်တူနီရှားနယ်ပွားဆိုဖီယမ်အာရာရီလဲခုံရုံးမှာရှိနေခဲ့တယ်လို့တရားခွင်ကိုရောက်နေတဲ့သတင်းတောက်တွေကပြောဆိုကြပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်အိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားအစိုးရထိပ်သီးတာဝန်ရှိသူတူတက်ရောက်မယ်လို့ဒီကနေ့တနင်္လာနေ့မှာကြေညာလိုက်တာကြောင့်အိုလံပစ်ပွဲတော်မှာတန်တမန်ရေးတိုးတက်မှုတစ်ခုရှိလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။လာမယ့်တောက်ချန်နေ့အိုလံပစ်ပွဲတော်ဖွင့်ပွဲမှာမြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့အမြဲတမ်းပြည်သူ့လွတ်တော်ဥက္ကဋ္ဌခင်ယုံနန်ဦးဆောင်တက်ရောက်မယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကအတည်ပြုထားပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်စုဆောင်းထားရှိမှုလျှော့ချပေးရေးအတွက်နောက်ဆုံးသတ်မှတ်ရက်ကိုရင်ဆိုင်နေရပါပြီ။ START လို့အတိုးောက်ခေါ်တဲ့အမေရိကန်ရုရှားနှစ်နိုင်ငံမဟာဗျူဟာလက်နက်လျှော့ချရေးစာချုပ်တဲ့အရာဒီကနေ့တနင်္လာနေ့မှာနောက်ဆုံးသတ်မှတ်ရက်ကိုရောက်တာမို့ရုရှားအနေနဲ့ဂရိတည်ပြီးလှုပ်ဆောင်နိုင်ဖို့အမေရိကန်ဘက်ကယုံကြည်ထားပါတယ်ရှင်။
တဲ့အချင်းချက်ကိုမှတင်ငင်ထက်ကကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မကကွန်ညာဝေအောင်ဖြစ်ပြီးအဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက် 6:00 နာရီနဲ့ 9:00 နာရီထိလိုင်းဒိုမီတာ 30kHz 9339 လိုင်းတိုမီတာ40 kHz 980လိုင်းတိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါရဲ့ရှင်သတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.